င်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်မြွေထွေးကတင်ဆက်ပေးပါမယ်။အမေရိကန်ပြည်အောင်စုမှအမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတရားဝင်သတ်မှတ်ပြဋ္ဌာန်းခဲ့တာဒီသတင်းပတ်ထဲမှာပဲနှစ်တရာပြေခဲ့ပါပြီ။ဒီလိုအမေရိကန်အမျိုးသမီးတွေတရားဝင်မဲပေးခွင့်ရဖို့တော့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေဆယ်စုနှစ်များစွာခက်ခက်ခဲခဲရုန်းကန်လှုပ်ရှားခဲ့ကြတာပါ။အမေရိကန်အမျိုးသမီးတွေရဲ့သမိုင်းဝင်မဲပေးခွင့်နဲ့အတူတန်းတူအခွင့်အရေးအတွက်တိုက်ပွဲဝင်လှုပ်ရှားမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင
် There's a path we must choose sometime Gotta stand up and fight sometime
ဒီနေ့အချိန်မှာအမေရိကန်အမျိုးသမီးတွေကိုလွတ်တော်အတွင်းမှာနိုင်ငံအုပ်ချုပ်ရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာပါဝင်လှုပ်ရှားနေတာတွေ့နိုင်ပေမဲ့လို့လုံခဲ့တဲ့နှစ်တရာအခုလိုအချိန်တုန်းကတော့အမျိုးသမီးတွေဟာမဲပေးခွင့်တောင်မရခဲ့ကြပါဘူး19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းကာလတွေမှာအမျိုးသမီးတွေဟာသူတို့အပေါ်အထင်ပေးလောင်ပြောင်မှုတွေဖိနှိပ်မှုတွေကိုကျွမ်းလန်ပြီးအမျိုးသားတွေနဲ့တန်းတူမဲပေးခွင့်ရဖို့အတွက်ခက်ခဲကြမ်းတမ်းတဲ့ခီးရှည်ကြီးကိုဖျက်ဆီးခဲ့ကြတာဖြစ်ပါတယ်ဒီလိုတစ်ချိန်ကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေသူတို့ရဲ့စီးလုံးညီညွတ်မှုအင်အားနဲ့တိုင်းပြည်မှာအပြောင်းအလဲတွေဖြစ်လာအောင်လှုပ်ဆောင်ခဲ့တာကိုတော့2016ခုနှစ်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်ခဲ့တဲ့သူလည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကဒီလ19ရက်နေ့တုန်းကပဲဒီဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမိန့်ခွန်းမှာထောက်ပြပြောဆိုသွားပါတယ်
100 years ago yesterday the 19th amendment to the constitution was ratified
မနေ့ကအခုလိုအချိန်လူငယ်ရဲ့နှစ်တရာတော့က19ချိန်မြောက်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပြင်ဆင်ရေးကိုအတည်ပြုနိုင်ခဲ့ပါတယ်။အမျိုးသမီးတွေဟာခြေတက်ပွဲတွေ၊ဆန္ဒပြပွဲတွေနဲ့အချင်းချခံရတဲ့အခြေအနေတွေကိုရင်ဆိုင်ပြီးပိုပြီးစုစည်းညီညွတ်တဲ့အခြေအနေတစ်ခုရလာဖို့အတွက်ဆယ်စုနှစ်ခုနှစ်စုရုန်းကန်လှုပ်ရှားခဲ့ကြရတာဖြစ်တယ်လို့ Mrs. Clinton ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတနိုင်ငံလုံးတိုင်းတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာမှအရှိန်မြင့်လာခဲ့တာပါ။အမျိုးသမီးကောင်းဆောင်တွေဦးဆောင်ပြီးနယူးယောက်ပြည်နယ်စီနီကာဖော့စ်မြို့မှာပထမဆုံးအချိန်အမျိုးသမီးအခွင့်အရေးညီလာခံကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့တာပါ။ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိလူသားအလုံးမှာတန်းတူအခွင့်အရေးရှိတဲ့စွာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiments အခွင့်အရေးကြေညာစာတမ်းတစ်စောင်ကိုအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်တဲ့ရေးသားပြောဆိုရာတွေဖိနှိပ်ကြတွေရှိခဲ့ပေမဲ့လို့လည်းအမျိုးသမီးကောင်းဆောင်တွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနောက်မဆုတ်ခဲ့ကြပါဘူးဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်တန်းပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်ခွင့်ရေးကိုရခဲ့တာဖြစ်ပါတယ်အမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံမှာတရားဝင်သတ်မှတ်ပြဋ္ဌာန်းပေးဖို့အဆိုပြုချက်ကိုကွန်ဂရက်စ်လွှတ်တော်မှာ1988ခုနှစ်ကစတင်တင်သွင်းခဲ့ပြီး1918ခုနှစ်ကိုရောက်မှအာလွတ်တော်မှာပထမဆုံးအချိန်အတည်ပြုခဲ့ပြီးအဲ့ဒီနောက်အထက်လွှတ်တော်မှာအတည်ပြုဖို့အတွက်ကိုနောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်1919ခုနှစ်ဇွန်လ4ရက်နေ့မှာမှအမျိုးသမီးတွေအတွက်မဲပေးခွင့်ကိုအချက်လွှတ်တော်ကအတည်ပြုခဲ့တာပါဒီလိုလွှတ်တော်နှစ်ရက်စလုံးမှအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်စ်လ18ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်ဒီလိုသမိုင်းဝင်အခွင့်အရေးတရားရလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ဒီကနေ့အမေရိကန်လွှတ်တော်အတွင်းကထင်ရှားတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
် Women earned, worked for, marched, fought, starved, were starved, sacrificed everything
ကျမတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားထိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းအလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းအလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ
။အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ်းအမတ်အခမ်းအနားတရက်ကိုပြီးခဲ့တဲ့2019ခုနှစ်မေလ21ရက်နေ့ကအောက်လွှတ်တော်မှာကျင်းပခြင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောခဲ့တာပါ။အမျိုးသမီးတွေအတွက်အခွင့်အရေးနဲ့ခွင့်လန်းတွေဟာလွန်ခဲ့တဲ့နှစ်တရာကနေနှိုင်းဆိုင်ရင်အများကြီးကွာခြားပြောင်းလဲလာခဲ့ပေမဲ့လို့ရာနှုန်းပြည်တန်းတူညီမျှမှုရဖို့ကတော့ဆက်လက်တိုက်ပွဲဝင်ရအောင်မယ်လို့ အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ဟဝိုင်းပြည်နယ်အခြေဆိုင် Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနကပေါမောက်ကလည်းဖြစ်အမေရိကန်စစ်မှုထမ်းဟောင်းတယောက်လည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်ကပြောပါတယ
်အမျိုးသမီးတော့ပါဝင်တော့ပါဝင်လာပြီဒါပေမဲ့အခုအချိန်မှာခေါင်းဆောင်နေရာမှာအမျိုးသမီးတော်တော်နည်းနည်းပဲရှိသေးတယ်အခုဆိုလို့ရှိရင် US ရဲ့ကျောင်းနေပါပေါ့နော်ဒီ University တွေ College တွေမှာအမျိုးသမီးတွေကဘွဲ့ရတာပုံများတယ်အမျိုးသားတွေဒါပေမဲ့အလုတ်ထဲမှာကြီးလိုက်လို့ရှိလို့ရှင်အောက်ချီမှာတော့အများကြီးရှိတယ်ဒါပေမဲ့အပေါ်တရားဝါလို့လို့ရှင်နည်းသွားအောင်ဆိုအခုဆိုလို့ရှင် US ပေါ့နော် American Company တွေမှာဆိုလို့ရှင်900ခိုင်နှုန်းလောက်ပဲအမျိုးသမီး CEO တွေရှိတတ်တယ်ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအညီမျှမရှိသေးဘူးနောက်ပြီးတော့လည်းလာစာဆိုလို့ရှင်လည်းအမျိုးသမီးရတဲ့လာစာကနဲ့အမျိုးသားရတဲ့လာစာနဲ့ကွာနေသေးတယ်အမျိုးသမီးက20ရာခိုင်နှုန်းလောက်ပြင်းနေနေသေးတယ်ဆိုတော့အဲ့ဒီဥစ္စာမညီမျှမမျှတာတွေအများကြီးရှိနေသေးတယ်ဆိုတော့လေအမျိုးသမီးတွေအမေရိကန်အမျိုးသမီးတွေအတွက်ကအများကြီးချိတက်ရအောင်မယ်ဇန်တူညီမျှမှုရဖို့အတွက်သူတို့အများကြီးကြိုးစားရအောင်မယ်အနှစ်တရာနဲ့စာလိုက်လို့ရှင်တော့အများကြီးတိုးတက်တာတွေရှိပါတယ်ဒါပေမဲ့လည်းတရာရာခိုင်နှုန်းလောက်ပေါ့နော်မရသေးဘူးအခုဆို80ရာခိုင်နှုန်းလောက်တော့တော်တော်များများတိုးတက်လာပြီလို့ပြောလို့ရတယ်ဒါပေမဲ့လည်းဒီနိုင်ငံပို့တိုးတက်ဖို့အတွက်ပို့အောင်မြင်ဖို့အတွက်ပို့ပြော့ခိုင်မာဖို့အတွက်ပေါ့နော်ဆိုအမျိုးသမီးရေအ ਨੇ ဆုံး90ရာခိုင်နှုန်းဒီထဲမှာပါလာလို့ရှိလို့ရှင်အမေရိကပေါ့နော်ပို့ပြီးတော့တိုးတက်မယ်ပို့လုံခြုံမယ်ပို့ပြီးတော့တင်ကျိန်မယ်လို့ထင်ပါတယ
်အလားတူမြန်မာနိုင်ငံမှာလည်းလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးပါဝင်လာမယ်ဆိုရင်တိုင်းပြည်ရေရှည်ဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကပြောပါတယ်
ငင်းကြံရေးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တွေလိုက်ပြီးတော့လေ့လာထားတာပေါ့နော်ပြောတာအ ਨੇ ဆုံးအမျိုးသမီးတွေ30ရာခိုင်နှုန်းအ ਨੇ ဆုံးပေါ့နော်50ရာခိုင်နှုန်းဆိုပိုကောင်းတာပေါ့အ ਨੇ ဆုံး30ရာခိုင်နှုန်းပါလာလို့ရှိရင်တဲ့ငင်းကြံရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကတဲ့ပို့ပြီးတော့အောင်မြင်တယ်တဲ့အ ਨੇ ဆုံး20ရာခိုင်နှုန်းပို့ပြီးတော့အောင်မြင်နိုင်တယ်လို့သူတို့ပညာရှင်တွေကတွေးထားတယ်ဆိုတော့ဒီနိုင်ငံမှာအခုဆိုလို့ရှိရင်ပို့ပြီးတော့ငင်းငန်းရေးနဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အောင်မြင်ခြင်းတယ်ဆိုလို့ရှိရင်အမျိုးသမီးကိုပို့ပြီးတော့ထည့်လိုက်လို့ရှိလို့ရှိရင်ပို့အောင်မြင်မယ်လို့ထင်ပါတယ်နောက်ပြီးတော့လည်းမြန်မာရဲ့သမိုင်းကိုပြန်ကြည့်လိုက်လို့ရှိရင်နော်ဒီကလိုနီယယ်ပြန်ပြီးတော့တော်လှန်တဲ့ဥစ္စာအမျိုးသမီးတွေအများကြီးပါတယ်လीအမျိုးသမီးတွေပါတော့မှဒီလွတ်လပ်ရေးကိုပို့ပြီးတော့အောင်မြင်အောင်လုပ်နိုင်တယ်လို့မြန်မာရဲ့သမိုင်းမှာပြန်ကြည့်လိုက်လို့ရှိရင်လည်းတွေ့ရတယ်ဆိုတော့ဒီနေ့မှာဘာမှလွတ်လပ်ရေးတော့လုပ်ဆရာမလို့ဒါပေမဲ့လည်းမြန်မာနိုင်ငံကိုပို့ပြီးတော့တိုးတက်အောင်ပို့ပြီးတော့ငြိမ်းချမ်းအောင်လုပ်ဖို့အတွက်အမျိုးသမီးတွေပါလာလေပို့ပြီးတော့ဒီဥစ္စာအောင်မြင်နိုင်တယ်လို့အန်တီထင်ပါတယ
်တကယ်တော့အမျိုးသမီးတွေဟာအရေးချင်းမရှိလို့မဟုတ်ပါဘူးသူတို့ရဲ့အရေးအသွေးတွေချွန်းကျင်ပညာတွေကိုအသုံးချခွင့်အပြည့်အဝမရတဲ့အခါသူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်တိုင်းပြည်အတွက်ပါဆုံးရှုံးမှုတွေဖြစ်လာစေတယ်လို့လည်းပေါမော့ခဒေါ်မီမီဝင်းဘတ်ကထောက်ပြပါတယ်
ကဘာလုံးမှာကြည်လိုက်လို့ရှင်တော်တော်များများအမျိုးသမီးတွေပါလာလို့ရှိလို့ရှင်အောင်မြင်တာတွေများလာတယ်။ဒါကြောင့်မို့လို့လေ UN မှာလည်းအများရန်ပြောတယ်။အမျိုးသမီးတွေပို့ပြီးတော့ပါလာလို့ရှင်အမျိုးသမီးတွေကိုပါဝင်နိုင်အောင်လုပ်ပေးတဲ့နိုင်ငံတွေဆိုလို့ရှိရင်ပို့ပြီးတော့တိုးတက်တယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကမလုံနိုင်တာမဟုတ်ဘူး။သူတို့တွေကိုလူအဖွဲ့စီရနေရာပေးမခံရဘူး။ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင် University တွေ College တွေမှာကြည့်လိုက်ရင်အမျိုးသမီးတွေကပို့ပြီးတော့တောင်မှဘွဲ့ရှိတယ်။ဒါပေမဲ့တကယ်၍အလုပ်ငန်းထဲကိုဝင်သွားတဲ့အခါမှာသူတို့မှနေရာမရဘူး။နေရာမရတဲ့အခါကျတော့သူတို့လည်းဆုံးရှုံးတယ်။နောက်ပြီးတော့ပြည်သူလူထုလည်းဆုံးရှုံးတယ်။ဘာလို့လဲဆိုတော့သူတို့မှရှိနေတဲ့ဋ္ဌဉာဏ်တွေသူတို့ရဲ့စွမ်းရည်တွေအဲ့ဒီဥစ္စာကိုသူတို့လုပ်နေတဲ့အဖွဲ့အစည်းဖြစ်ဖြစ်နိုင်ငံတော်ဖြစ်ဖြစ်အဲ့ဒီဥစ္စာမတုံးလိုက်ရတဲ့အခါကျတော့ဒီလိုအလကားဖြစ်သွားတယ်ဖြစ်သွားပြီးတော့အဖွဲ့အစည်းတွေနိုင်ငံတွေကမတိုးတက်လာဘူးဒီဥစ္စာကြီးဆုံးရှုံးသွားတယ်ပေါ့နော်သူတို့ဒီအင်အားတွေဆုံးရှုံးသွားတယ်အဲ့ဒါကြောင့်မလို့အမျိုးသမီးကိုနိုင်လဲကိုယ့်ဘာကိုမဖယ်ထားနဲ့နောက်ပြီးတော့သူများတွေဖယ်လိုက်လို့ရှင်တယ်ဖယ်မခံနဲ့လို့အန်တီကပြောချင်တာပေါ့အဲ့ကြောင့်ဘာလို့လဲဆိုတော့ဒီမှာ US မှာဒီအမျိုးသမီးတွေလှုပ်လာတာသူတို့အကယ်၍ဒီလိုမလှုပ်ဘူးဆိုလို့ရှင်ဒီနေ့အန်တီတို့လည်းမဲပေးခွင့်ရှိမှာမဟုတ်သေးဘူ
းအမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းနဲ့လုံနိုင်စွမ်းအားတွေကိုရှော့မတွက်ပဲကိုယ့်ရဲ့ရွာလူမှုပတ်ဝန်းကျင်ကိုယ့်ရဲ့တိုင်းပြည်ထိုးတဲ့ပြောင်းလဲမှုတွေအတွက်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုတာကိုတော့အမေရိကန်အမျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကတက်ပြီးပြနေတယ်ဆိုတာတင်ပြရင်းနဲ့ ဒီသတင်းထံအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမဆင်ပြေပါရှင်